ရခိုင်ပြည်နယ်ကနေတရားဝင်ခရီးသွားခွင့်အထောက်အထားမရှိဘဲရောက်လာကြတဲ့အမျိုးသမီးအများစုအပါဝင်ရိုဟင်ဂျာမွတ်စလင်ဒရာဇင်လောက်ကိုအေယာဝတီတိုင်းမှာအာဏာပိုင်တွေဖမ်းဆီးထိန်းသိမ်းလိုက်တဲ့အကြောင်းပြောပြပေးချင်ပါတယ်ကျမမေခါပါ။အေယာဝတီတိုင်းပသိမ်မြို့မှာကင်းလှည့်တာဝန်ကျနေတဲ့ရဲတပ်ဖွဲ့ကကားတစ်စီးကိုမတင်ငါလို့စစ်ဆေးရမှာအမျိုးသမီး12ဦးနဲ့အမျိုးသား1ဦးစုစုပေါင်းရိုဟင်ဂျာ73ယောက်ကိုတွေ့ရှိပြီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်ကနေခီးသွွာလာခွင့်တရားဝင်အထောက်အထားမရှိဘဲရောက်လာသူတွေကိုကိုဗစ်ကပ်ရောဂါကာလဖြစ်တာကြောင့်ပသိမ်တက္ကသိုလ်တေဇာဆောင်မှတီးခြားခွဲစောင့်ကြည့်စစ်ဆေးရမှာတော့ရောဂါကူးစက်မှုမတွေ့ရှိရကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်။သူတို့ကိုခေါ်ဆောင်လာတဲ့ကားကရင်မောင်းနဲ့ရင်နောက်လိုက်ကိုတော့ပသိမ်မြို့မရဲစခန်းမှာထိန်းသိမ်းထားပြီးတွေးဆောင်ခေါ်ယူမှုနဲ့အရေးယူထားတယ်လို့လဲအေယာဝတီတိုင်းရဲတပ်ဖွဲ့မှယုံပြောရေးဆိုခွင့်ရှိသူဒူရဲမှုကြီးထွန်းရွှေကပြောပါတယ်။
ဘလို့ကတော့ရခိုင်ဘက်ကလို့ပဲပြောပါတယ်ခင်ဗျာရခိုင်တောင်ကုန်းဘက်ကဟုတ်73ယောက်မှာအမျိုးသမီးက72ယောက်အမျိုးသားက1ယောက်တလို့ကြဘယ်လိုဆက်လုပ်နေမလဲဆိုတာတော့ကျွန်တော်လည်းပြောလို့မတတ်ဘူးဟိုတစ်ခါကတော့သူ့နေရာကိုပြန်ပို့လိုက်တာပဲထောက်ထားတော့ဘာမှမပေါ်ဘူးဘလို့ပြောပြခဲ့ရဆိုတော့ရန်ကုန်သွားမယ့်လူတွေရှိတယ်ဒီမလေးကိုသွားမယ့်လူတွေရှိတယ်ဒါသူ့ရဲ့ trust ကြီးရအောင်ခေါ်လာတဲ့လူတွေကိုကြတော့ကျွန်တော်ကဟိုနေ့ရာစရကြီးပုံမှာ36ကုန်နဲ့
ဒီလာထဲမှာပဲရန်ကုန်တိုင်းရှိပြည်သားမြို့နယ်မှာရိုဟင်ဂျာ69ယောက်ကိုအာဏာပိုင်တွေစစ်ဆေးတွေ့ရှိထိန်းသိမ်းလိုက်တယ်လို့နောက်ထပ်လေတင်ငန်းညို့မြို့နယ်မှာ6ဦးအေယာဝတီတိုင်းပသိမ်မြို့နယ်ချောင်းသာကမ်းခြေမှာ9ဦးနဲ့အေယာဝတီတိုင်းမော်လမြိုင်ကျွန်းမြို့နယ်တစ်ပုတ်ကျွရအနီးမှာ34ဦးကိုလည်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးရမိသူတွေထဲမှာမလေးရှားနိုင်ငံကိုသွားဖို့လူမှောင်ခိုတွေကအခကျင်းဝင်ယူပြီးရခိုင်ပြည်နယ်ကနေထွက်လာသူတွေပါဝင်ကြောင်းလဲကနက်ဦးစစ်ဆေးချက်တွေအရာသိရှိရကြောင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုထားပါတယ်။မကြသေးခင်ရပိုင်တွင်ရန်ကုန်တိုင်းအပါဝင်နေရာတချို့မှာအထောက်ထားမဲ့ရိုဟင်ဂျာတွေဇက်တိုက်ဆိုးလို့ဖမ်းဆီးမိတဲ့တည်င်းတွေကြောင့်လူမောင်ခိုလုပ်ငန်းတွေကိုထိထိရောက်ရောက်ထိန်းချုပ်ဖို့လိုအပ်နေတယ်လို့ဒီလူတွေကလူကုန်ကူးသမားတွေရဲ့အဓိကပြစ်မှတ်ထားခံနေရတာကြောင့်ထိထိရောက်ရောက်အရေးယူဖို့ကိုလည်းရိုဟင်ဂျာအရေးလှုပ်ရှားနေတဲ့ဒီမိုကရေစီနဲ့လူခွင့်ရေးပါတီကဥတော်ဆိုအောင်ကတိုက်တွန်းသွားပါတယ်
။အဓိကအဖြစ်ကတော့လူမောင်ကူသမားတွေကဖြည့်ယုံပြီးတော့ခေါ်လာတဲ့ဘောလူမောင်ကူသမားတွေကတက်ဆိုင်ရနေမြေမှာလည်းရှိတယ်လို့ရန်ကုန်မှာလည်းရှိတယ်။ရန်ကုန်ကနေပြီးတော့မလေးယူရီးယားပို့မယ်ဆိုရင်အဲ့ဒီဘက်မှာလည်းလူမောင်ကူသမားတွေကအခြေစိတ်ရှိတယ်အဲ့ဒီကတစင်သွာလာနေတဲ့သဘောပါအဲ့တော့သူတို့ကိုခေါ်မယ်ပြုမယ်ပို့မယ်အဲပို့မယ်နေရာမှာတချို့နေရာတွေကြတော့ရောင်းစားမယ်တချို့နေရာတွေကြတော့ဘာခေါ်မလဲပတ်စံပေးပြီးတော့ order တွေပြည်တာရှိတယ်မိန်းကလေးတယောက်ဘယ်မိန်းကလေးဘယ်လိုမိန်းကလေးခေါ်လာမယ်ဆိုတာဘယ်လောက်ပြည့်မယ်အဲ့လိုမျိုးနဲ့ခေါ်လာနေတဲ့သဘောဖြစ်နေတယ်ဒါအချင်းချင်းပြောမယ်ဆိုရင်လူမောင်ကူသမားတွေရဲ့ suggest ဆိုတာကိုတော့ကျွန်တော်အဲ့လိုမျိုးသုံးကြည့်တယ်ဟိုလှုပ်ရှားနေတဲ့လှုပ်ရှားခွက်နေရာတခုလိုဖြစ်နေပြီဆိုရင်ဒီကိစ္စကိုနိုင်ငံတော်အစိုးရကထဲထဲဝင်ပြီးဟိုကင်တွေပြီးတော့ပြေရှင်းမယ်ဆိုရင်လူမောင်ကိုသမားတွေကခေါင်းတောင်းနိုင်မှာမဟုတ်ဘူးဒီလူမျိုးပွဲစားကခေါ်လာတဲ့နေတက်လည်းဖြစ်လာမှာမဟုတ်ဘူးနေတိုင်းင်းနဲ့ဒီဒုက္ခတွေတွေကဒုက္ခတွေအပေါ်မှာဒုက္ခပေါ်မှာဆက်ပြီးတော့ဒုက္ခလေးရနိုင်စရာကြောင်းမရှိဘူးလို့ကျွန်တော်မြင်နေ
ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့မြန်မာအစိုးရကတရားဝင်အသိမှတ်ပြုလက်ခံမထားသလိုတရားဝင်ခီးသွားလာခွင့်ကိုလည်းကန့်တတ်ထားတာကြောင့်ခွင့်ပြုချက်အထောက်အထားမရှိဘဲသွာလာသူတွေဟာမကြခဏဖမ်းဆီးခံရမှုတွေနဲ့လည်းကြုံရလိမ့်ရှိပါတယ်ကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့လူအခွင့်အရေးလှုပ်ရှားသူတွေကရိုဟင်ဂျာတွေလွတ်လပ်စွာသွာလာလှုပ်ရှားခွင့်အပါဝင်အခြေခံနိုင်ငံသားအခွင့်အရေးတွေခံစားပေးဖို့ကိုလည်းမြန်မာအစိုးရတာဝန်ရှိသူတွေကိုတိုက်တွန်းထားပါရှင်။ကျမမေခါပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါရှင်။